ကျွန်တော်တို့နှုတ်ဆက်ပါမယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ကိုယ်စိတ်နဲ့ဖျားကျမ်းမာချမ်းသာကြပါစေ။ကျွန်တော်တို့ဒီနေ့လေ့လာမယ့်အပိုင်းကအခြေခံပဋ္ဌာန်းသင်တန်းပါ။အဲ့တော့အခြေခံပဋ္ဌာန်းသင်တန်းလို့ပြောတဲ့နေရာမှာအခုကျွန်တော်တို့လေ့လာမယ့်တရားတော်ကပဋ္ဌာန်းတရားတော်ပေါ့နော်။ပဋ္ဌာန်းတရားတော်ကိုအခုဟောကြားခဲ့တဲ့ပုဂ္ဂိုလ်ကတော့မြတ်စွာဘုရားပေါ့မြတ်စွာဘုရားမဟောကြားခင်မြတ်စွာဘုရားအရင်ဆင်ကျင်တာဓမ္မမိတ်ဆွေတို့เนาะလက်ထဲမှာမဆုဆောက်ကလေးရှိပါတယ်မဆုဆောက်ကစာမျက်နှာနှစ်ကစပြီးတော့ဆရာမတို့ဒါနည်းနည်းလေးပေါ့ကိုလေ့လာမှာကပဋ္ဌာန်းတရားတော်ဆိုပေမဲ့ပဋ္ဌာန်းဆိုတာဘာလဲဒါကနေစပြီးတော့သိရမယ်ပေါ့เนาะအဲ့တော့မသိခင်ဒီနေရာမှာပဋ္ဌာန်းတရားတော်ကိုစတင်သုံးသပ်ဆင်ကျင်ခြင်းဆိုတာလေးကိုအရင်ဆုံးကြည့်ရင်ဒီပဋ္ဌာန်းတရားတော်ကိုကျေးဇူးတော်ရှင်မြတ်စွာဘုရားသည်သရုဒ္ဓတ္တာဟသရုဒ္ဓတ္တာဟဆိုတာဖျားဖြစ်ပြီးကျေးဇူးတော်ရှင်မြတ်စွာဘုရားဖျားဖြစ်တော်မူတာကမဟာတဂရတရားနဲ့၃ခုကဆုံလာပြည့်ဗုဒ္ဓဟူးနေ့မှာဖျားဖြစ်ကိုရောက်ရှိတယ်ဖျားဖြစ်ကိုရောက်ရှိပြီးတဲ့အခါမှာမြတ်စွာဘုရားသည်ဒီတရားတော်တွေနဲ့မိမိသိရှိထားတဲ့တရားတော်တွေကိုတတဝါအလုံးကိုမဟောကြားခင်ဒီတရားမဟောခင်မှာကျေးဇူးတော်ရှင်မြတ်စွာဘုရားသည်ဖျားဖြစ်တော်မူတဲ့ဗောဓိပင်နဲ့ရွှေပလင်ခြေရင်းမှာခုနှစ်ရက်ပတ်လုံးမိမိသိရှိထားရဒီတရားတော်တွေနဲ့နိဗ္ဗာန်ကိုအာရုံပြုပြီးတော့ဖလားသမဘတ်ဝင်စားတယ်ဒါကိုပထမတတ္တဟเนาะဒါကိုပထမတတ္တဟအနေနဲ့ဒါတတ္တဟဆိုတာခုနှစ်ရက်ကိုဆိုလိုတယ်အဲ့တော့မြတ်စွာဘုရားကဖျားဖြစ်ပြီးပြီးချင်းတရားမဟောသေးပါဘူးတရားမဟောသေးပဲနဲ့တတ္တဟဆိုတဲ့ကြောင့်တတ္တကခုနှစ်တတ္တဟဆိုတာခုနှစ်ရက်လုံးပတ်လုံးဒါဆိုရင်ခုနှစ်ရက်ခုနှစ်ရက်နဲ့ခုနှစ်ဌာနသတင်းသုံးနာကိုတတ္တဟခုနှစ်ဌာနအနေနဲ့49ရက်လုံးလုံးမိမိသိရှိထားတဲ့တရားနဲ့ဆင်ခြင်နေပြီးရင်တတ္တဝါတွေကိုတရားပြန်ဟောမှကြတော့ကိုသိတဲ့တရားကိုဟောဖို့ဆိုတာကြတော့ဖျားဖြစ်ပြီးချက်ချင်းမဟောဘဲနဲ့ဖျားဖြစ်တာကဆုံလားပြည့်တရားဟောမှကြတော့ဝါဆိုလားပြည့်เนาะအဲ့တော့ဝါဆိုလားပြည့်ကြမှာမိမိသိရှိတဲ့တရားကိုဟောမယ်ပေါ့အဲ့တော့မဟောခင်မှာကျေးဇူးတော်ရှင်မြတ်စွာဘုရားသည်ခုနှစ်ရက်ခုနှစ်ဌာနနေတဲ့နေရာမှာသတုဋ္ဌမြောက်တတ္တဟကိုသတုဋ္ဌတတ္တဟလို့သုံးတယ်သတုဋ္ဌတတ္တဟဘယ်နေရာမှာလဲဆိုရင်ယရဏဂရရွှေအိမ်တော်မှာအဲ့ဒီယရဏဂရရွှေအိမ်တော်ဆိုတာနတ်မြတ်မာတွေဖန်ဆင်းထားတဲ့ယရဏဂရရွှေအိမ်တော်မှာကျေးဇူးတော်ရှင်မြတ်စွာဘုရားသည်ခုပဋ္ဌာန်းရယ်လို့တိလာမဲ့တရားတော်ကိုသုံးသက်ဆင်ခြင်တော်မူ၏အဲ့တော့သုံးသက်ဆင်ခြင်တဲ့အချိန်ကိုပြောပါဆိုဘုရားဖြစ်တာကမဟာတဂရတရားနဲ့၃ခုကဆုံလာပြည့်အခုသရုဒ္ဓတတ္တဟာလို့သားတို့သမီးတို့ဟလာဓမ္မမိတ်ဆွေတို့ပေါ့နော်တွေ့ကြည့်မယ်ဆိုလို့ရှိရင်9ရက်တွားတယ်ဆိုသရုဒ္ဓဆိုတော့အရှိမတတိယတတဟာတိပါသွားပြီဆိုတော့22ရက်ပါသွားပြီ22ရက်ပါသွားပြီဆိုတော့ကဆုံပြီးရင်ကဆုံလာပြည်နေမှာဖြစ်တယ်ဆိုတော့ကဆုံလကုံအောင်ဆိုလို့ရှိရင်15ရက်ကျန်တယ်ဗောဟုတ်တယ်လားကဆုံကလာပြည်ဆိုတော့သူကကဆုံလသည်ရက်ဆုံဖြစ်တဲ့အတွက်ကြောင့်ရက်30တလကဆုံပြီးရင်နေုံနေုံကြတဲ့အခါကျတော့နေုံကြရင်ဒီနေရာမှာနေုံကမှကျတော့29ရက်ရှိအဲ့ဒီမှာအခုသရုဒ္ဓတ္တဟာကိုတွေ့တဲ့အခါကျရင်နေုံလာဇန်9ရက်ကစတာပေါ့9ရက်ကနေ9ရက်တွေ့လိုက်တယ်ဆိုတော့ဟလာ73ရက်နေ့အထိအဲ့ဒီမှာကျေးဇူးတော်ရှင်မြတ်စွာဘုရားသည်ဒီယရဏဂရရွှေအိမ်တော်မှာပဋ္ဌာန်းရဲ့လို့ဖြစ်လာမယ်တရားတော်ကိုစတင်ပြီးတော့သုံးသက်ဆင်ခြင်နေဒါလေးကိုအရင်ဆုံးသိရမယ်အဲ့တော့ပဋ္ဌာန်းဆိုတာဘာလဲဆိုတာလေးအရင်ဆုံးသိဖို့ဆိုရင်အလားဘယ်တရားတော်ကိုသုံးသက်ဆင်ခြင်လဲဆိုတဲ့အတွေ့အလေးတွေးလာမယ်ဆိုတော့ပဋ္ဌာန်းဆိုတဲ့စကလုံးသည်เนาะဒီပဋ္ဌာန်းဆိုတဲ့စကလုံးသည်ပအပေါင်းဌာနဆိုတဲ့စကလုံးကနေလာเนาะဒီပုတ်ခွဲပြီးအဓိပ္ပာယ်ကိုပြောရင်ဒီပဋ္ဌာန်းဆိုတာပဋ္ဌာန်းဆိုတဲ့စကလုံးကပါဠိယင်းကိုမြန်မာမှုပြုထားတာပါဠိယင်းကဘာလဲလို့ပြောရင်ပဌာနပဋ္ဌာနာကနေပြီးတော့ပဋ္ဌာန်းရေလို့ဖြစ်လာတယ်ဆိုတော့ပဋ္ဌာနာလို့ဒီမှာဖတ်တဲ့နေရာမှာလဲဒါဆံမတို့ပါဠိအနေနဲ့ကြည့်ရင်ဒါဒီဒါကထောင်းပဲယူယူ Daga Tawon Bay Ma Jiggly Bani de Dre, Da Tawon Bay Yu Yum Hodo in it, Dizagalon the Aboga Tadalinji. Da Tadalinji get Kongali, eh? Auga Tawon Bay, Nalon Senha. No, Nalon Senha, Pide Drejan, Diniama, Aboga Tadalinji Sura di, Pane Atan Dule, so in Tawon Bune Atan Dure, Tawon Bay Sura, Tassin Dune Atan Dure. ถ้าส่วนปาลีเนี่ยเจอเรื่องขามาหน้าลงเส้นด้วยรายด้วยรายอบอดลงกูอัดตัดดีมีพาราพี่เด็กด้วยริมาส่วนหน้าลงเส้นพี่เด็กด้วยอบอดลงอัดตัดในรายด้วยดีดีบอกว่าเขาเกลี้ยดีตัดลิ้นเจียเขาเกลี้ยเอากระดิ่งเก่าเก่าเกลี้ยก็ท่าวันไปโกเกลี้ยท่านหน้าลงเบาหน้าเรื่อยจังเสียมารัวหน้าลงเส้นด้วยอบอดลงอัดตัดเนาะตีไล่เด็กอัดตัดดีตุเชียดาบีขอเลยดาป้าสาวถ้าจะป้าสาวยี ตัดลิ้นเจี๊ยสอป้าสาวยี่ตัดตาเนี่ยตันดูสอป้าสาวยี่ตัดตาปะเอามากะท่าวันไปท่าวันไปสอท่าเส้นนู้นเนี่ยตันดูรอท่าวันไปเยี่ยชาท่านางเอกะน่าเวสอดาวไปปะท่าน่าปะท่าน่ากูมีมาหูอยู่เลยเดียกข้าจารอดาปาลียี่ปาลีกูมีมาหูอยู่เลยเดียกข้ามาดีมาอัดตัดเต็งเลยเดวิสาบเทเลยจ่อปะท่านลูกขั้นลุ่ยเปล่าเลยเด แล้วจะปัตตานสุราปลุกได้ไหมสิ่งเดียวหรือเปล่าเรียกข้าจารอที่ปาลีอยู่ได้ไหมทุกที่บอกส่วนปาลีอยู่เสียมารว่าคุยอะไรปัตตานสุราสกัลลงดีป้าอับบ้าท่านะน้องอะไรรู้จีว่าถ้าส่วนป้าสุราบาลีรู้จีไรดอป้าสุดีมาอเมียวเมียวเอซาซาอเมียวเมียวเอซาซา
มีอาบยาดมีอาซาซาลูกเยอะเลยด้วยเจ้าจะคู่เรียนมาหดดอกแต่มีเรียนมาหดดอกได้เจ้าเรื่อยๆไปมีอาบยาดมีอาซาซามีอาบยาเราปาลีลูกปะท่านาสุสกลงไหลท่านาสุระอาจารย์ถ้าส่วนอาจารย์เดียบอกเนาะถ้าส่วนป้าอับบางท่านาลูกอยู่ไรด้านเนี่ยเดี๋ยวยังไง ป้าสุราค่ะมีสาสามีอาบยาดอท่านาก็อาจารย์ถ้าส่วนป้องไล่เดียกข้าจารอป้าท่านาสุราป้องไล่เดียกข้าจารอที่ปาลีอยู่เพียวเลยป้องไล่อยู่เพียวเลยอันนี้เป็นปีเลยข้าจารอเพียวไล่เดียกข้ามาท่าวันไปท่าวันไปสุราท่าสินุเนอจุดเวสุรอดาเรียเลยลาปาลีเรียเลยจะเต็นฮาราสุรจะมาเสมารุดีมาจีนดาร์ลินเจท่าวันไปดายิงก้าดายิโม นาจีฮะชี้จาเรนี่มาตัดลิ้นเจี๊ยดีปัตมาเอเคียท่าวันเบดีดูดีอาเอเคียตาดายิงกาวดีตัดดียาดายิโมดีสโรธานาจีดีเปลี่ยนสมะอันนี้ลูกเอเคียรีชี้เรนี่มาดีปัตมาเอเคียสุราดีนั่งลงเส้นลุยาร์ตัดลิ้นเจี๊ยนั่งลงเส้นลุยาร์ ดูดีอาเอเคียท่าวันเบดีนั่งลงเส้นลุลงวะไม่เอาเส้นจีนตัวเบอเอากูตัวเลยสิตัดลิ้นเจี๊ยเอากูตัวเลยเขาบีโน่แต่ค่ะดูดีอาเอเคียสุราค่ะดายิงดายิงเขาดายิงเขาสุราดีนั่งลงเส้นลุยายตัวดอดายิงหมดดีนั่งลงเส้นลุไม่เอาเส้นจีนดายิงดายิงเขาเอากูตัวเลยนาจีนาจีสุราค่ะตัวนั่งลงเส้นลุยายเด ดาอบีดีนาจีเยอเอามาตัดลิ้นเจก้าเลยลาเส้นลุยาร์เอท่าวันเบียเลยเส้นลุยาร์เอดายังเขาก้าเลยเส้นลุยาร์เอดายังโมก้าเลยเส้นลุยาร์เอดากะเสียมาตัดลิ้นเจอสุสวยเปียวลุดีรู้เวกาจีอสุกาจีอสุสุกาจีข้ากุยกางเงกาจีงะส่วนกาจีดีเป็นมาเอเคียข้ากุยดีจุดีเอเคีย กางเงี้ยดีแต่ดีอะไรเขียะกางเงี้ยดีสรุปท่าเขียะงาดีเป็นเสมาเอร่าเจ้ากาจีอสุลีสีดาวอสุปาลีลูกวะกะอะโตก็เบียวเลยดอกเวะแต่เจ้ากาเวะสุยกาจีข้ากุยกางเงี้ยกาจิงะทุนี้ดูซาซาโลซาเลซากุยซามิสุยเนี่ยซาเวะปีนตัดลิ้นเจเวะปีนตาวิมบุดูดูเวะน้องอร่อยเสมารัวอะเต้ใจเต็มบุเฉยไม่เอาดาลีพี่บงเลยเสมาเบียวเบียจิงลูกถ้าส่วน ตัดลิ้นเจี๊ยบีนเอาเวทคู่เบียวว่าสุดตาวิมบุเวตาวิมบุเวจันตาวิมบุท่าเส้นดูดารุย ဒါအုတ်ချိတ်နန်းငယ်မြမစာမာတော့ဒီတတလင်းချိတ်အုတ်စုသည်လူတိတိတ်နေတယ်တုံးခဲတယ်ဒါမဲ့ပါဠိစာပေဖြစ်လာပြီဆိုရင်တော့အကုန်လုံးကတတလင်းချိတ်အုတ်စုသည်အရေးကြီးလာတယ်အဲ့တော့တတလင်းချိတ်နဲ့တာဝန်ဘူးရှိတဲ့နေရာမှာတတလင်းချိတ်ရဲ့အတန်ကိုသိခြင်းတာဝန်ဘူးနဲ့အတန်တူပဲထာဝန်ပဲသည်ထဆင်နုနဲ့အတန်တူဓာရင်ောက်သည်ဓာရီနဲ့အတန်တူဓာရင်မဟုတ်သည်ဓာအုတ်ချိတ်နဲ့အတန်တူနာကြီးသည်နာငယ်နဲ့အတန်တူဆိုဆရာမကဒါကြောင့်ဒီတတလင်းချိတ်နဲ့ထဝန်ပဲသည်လူသည်နေတော့အတန်အနေနဲ့တာဝန်ဘူးနဲ့ထဆင်လို့ဆရာမပြောတာနောက်တစ်ခုကတတလင်းချိတ်သည်နှလုံးဆင်းလို့ရတယ်လို့တောင်းမှုလည်းနှလုံးဆင်းလို့ရတယ်သောသောထဆင်မှုသည်နှလုံးဆင်ရောထုံးစံမရှိဘူးဆင့်ကျင်တပဆိုရင်တာဝင်းဘူးအောက်ကိုသွားတဲ့အတွက်ဟလာဒီလိုပုံစံတွေ့ဘူးမှာပေါ့ထဆင်မှုနှလုံးဆွန့်စံမရှိဘူးတခါဓာရွေးသည်နှလုံးဆင်လို့ရတယ်ဟုတ်တယ်နော်နှလုံးဆင်လို့ရတယ်ဓာောက်ချိုက်နှလုံးဆင်မရှိဘူးဆင့်ကျင်ဓာရွေးရဲ့အောက်မှာဓာောက်ချိုက်သွားတယ်နာငယ်ကြရင်နာငယ်နှလုံးဆင်လို့လည်းရတယ်နာငယ်အောက်မှာတာဝင်းဘူးနာငယ်အောက်မှာထဆင်သူနာငယ်အောက်မှာဓာရွေးနာငယ်အောက်မှာဓာောက်ချက်ဒါတွေကပါဠိဖတ်နေတော့ကဆံမတို့လေ့လာခဲ့ပြီအခုဆံမကပြောချင်တာကအခုဒီပဋ္ဌာနာဆိုတဲ့စကားလုံးပြောချင်တဲ့နေရာမှာဒီတတလင်းချိတ်ဒီနှလုံးဆင်းလို့ရတော့လေဟောဒီထောင်းဘဲဟာနှလုံးဆင်းလို့မရဘူးအတိတ်ပဲပေးချင်တော့ဒါပဋ္ဌာနာအတိတ်ပဲပေးချင်တဲ့အခါမှာသိချင်တဲ့အခါကျရင်ဆံမတို့ဒါပါဠိရဲ့အတိတ်ပဲကိုယူတဲ့အခါမှာပဋ္ဌာနာဆိုတဲ့စကားလုံးဒီပအပေါင်းဌာနာဒါကြောင့်ဒါပဆိုတာအမျိုးမျိုးအစအစများပြားတယ်ဌာနဆိုတာအကြောင်းတရားဒါဆိုရင်ဒီပဋ္ဌာနမှာအတိတ်ပဲတိပြီးဆိုပြန်ပြီးတော့ဒါကိုပေါင်းတော့မယ်ဆိုတဲ့အခါဖယ်လိုက်တော့မယ်ဆိုတဲ့အခါကျရင်ထောင်းဝင်ပဲဒီနှလုံးဆင်းလို့လုံးဝမရတော့တဲ့အတွက်ထောင်းဝင်ပဲဒီဘဲအောက်ကိုသွားရလေတာတလင်းချိတ်အောက်ကိုသွားရတဲ့အတွက်ဒီနေရာမှာမူရင်းပါဠိပြန်ဖြစ်ဖို့ကအပေါ်ကတာတလင်းချိတ်အောက်ကထဝံပဲပြန်ဖြစ်သွားမယ်အဲ့ဒီလိုဖြစ်တဲ့အခါမှာဆံမတို့ကဒီလိုပုံစံကြီးကရေထုံမလှတဲ့အတွက်ရှေးပညာရှင်ကြီးတွေကတာတလင်းချိတ်ရဲ့ခေါင်းလေးကိုယူလိုက်တယ်မူရင်းကပပေါင်းဌာနမှလားမူရင်းကဒီနေရာမှာဒီလိုပုံစံဖြစ်သွားတယ်ဒီအပေါ်ကတင်ထားတဲ့တာတလင်းချိတ်သည်ဒီအပေါင်းကိုဖြုတ်လိုက်တဲ့အတွက်ပြောင်းသွားတဲ့ပုံစံပဲအဲ့တော့မူရင်းပြောရင်ပဌာနလို့ဖတ်လို့မရဘူးအတိတ်ပဲပေးရင်တာပအပေါင်းဌာနပြောပြမိပြန်ပြီးတော့ပါဠိရင်းပြန်ယူတဲ့အခါမှာပဌာနလို့ဖတ်လို့မရတော့ဘဲနဲ့ထဝံပဲဂျိတ်ပါထားတဲ့အတွက်အသက်တန်နဲ့ဖတ်လိုက်တော့ပဌာနဟုတ်ပြီနော်ပဌာနကိုမြန်မာလိုစကားလုံးသုံးတဲ့အခါမြန်မာမှုပြုတယ်လို့သုံးတယ်ပါဠိရင်းမဟုတ်တော့ဘူးပါဠိရင်းကိုပါဠိကိုဖြတ်လိုက်တဲ့အခါကျရင်တချို့ပြောကြတယ်ပါဠိပြည့်စကားလုံးလို့သုံးတယ်ပါဠိပြည့်စကားလုံးလို့သုံးမဲ့အစားပါဠိကိုမြန်မာမှုပြုတယ်ဆိုတာပို့ပြီးနားထောင်လို့အဆင်ပြေတယ်ဒါကြောင့်ဆရာမတို့ကပဋ္ဌာနာဆိုတာဘာလဲဆိုရင်ဟာလာပါဠိရင်းအနေနဲ့ပြောတော့ဗဋ္ဌာနာမြန်မာမှုပြုလိုက်တော့ပဋ္ဌံဟာလာပဋ္ဌံလို့ဖတ်လိုက်တယ်တကယ်တော့ပဋ္ဌံလို့ဖြစ်ရမှာပေါ့ဟုတ်တယ်နော်ပဋ္ဌံအဲ့တော့ပဋ္ဌံဆိုတာဘာလဲလို့မေးလာတဲ့အခါမှာအမျိုးမျိုးအစအစများပြားသောအကြောင်းတရားတွေကိုဟောကြားထားတဲ့တရားတော်ပဲအကြောင်းတရားလို့ပြောရင်ဘာဖြစ်တော့အကျိုးဆိုတာရှိတော့မှာပေါ့ဒါဆိုရင်အကျိုးတွေကိုကျေးဇူးပြုတာကိုအကြောင်းလို့သုံးတယ်အဲ့တော့အကြောင်းဆိုတာအကျိုးကိုဖြစ်စေတာအဲ့တော့အကျိုးကိုဖြစ်စေတဲ့နေရာမှာအကျိုးကိုဖြစ်စေနိုင်သောအကြောင်းတရားပေါင်းများစွာကိုဟောကြားထားသောတရားတော်သည်ပဋ္ဌံတရားတော်ပေါ့တရားတော်ကိုလှလှလေးပြောရင်ဒေသနာပေါ့ဒါဆိုရင်ပဋ္ဌံဒေသနာပဋ္ဌံတရားတော်လို့ပြောလာရင်အမျိုးမျိုးစားစားများပြားသောအကြောင်းတရားတွေကိုပြတဲ့တရားတော်ဟောကြားတော်မူသောတရားတော်ဘာလဲအကြောင်းတရားဆိုတာအကျိုးတွေကိုနော်အကျိုးတရားတွေဖြစ်စေဖို့အမျိုးမျိုးအစားစားများပြားသောအကြောင်းတရားပေါင်းများစွာကိုဟောကြားထားသောတရားတော်သည်ပဋ္ဌံတရားတော်ဒါဆိုရင်ဟောတယ်ဆိုတာကကိုသိပြီးမှဟောလို့ရတာလေသင်ပေးတယ်ဆိုတာကိုနည်းနည်းသင်ရသေးတယ်ဆရာမတို့လည်းဟုတ်တယ်လားသင်ပြီးတော့မှပြန်ပြီးတော့ပြောလို့ရတယ်စကားတစ်ခုအကြောင်းအရာတစ်ခုပြောတော့မယ်ဆိုရင်မပြောခင်ကိုလေ့လာတယ်ဒီလိုပဲမြတ်စွာဘုရားသည်ပဋ္ဌာန်းရေလို့ဖြစ်လာမယ်ဟာဒီတရားတော်ကိုကိုကိုယ်တိုင်သိအောင်ဆင်ခြင်တော်မူတယ်ဒါကြောင့်ပဋ္ဌာန်းတရားတော်ကိုစတင်ဆင်ခြင်တဲ့နေရာလေးကိုပြောပါလို့ပြောရင်တော့သရုတ်ထတ္တဟာယရဏဂရရွှေအင်တော်မှာအချိန်နေနဲ့ပြောပါဆိုရင်မဟာတက္ကရိ103ခုနေုံလာဇံ ဘယ်နှစ်ရက်ကနေဘယ်နှစ်ရက်ခုနှစ်ရက်ကနေ73ရက်ဒါလေးကိုကွာမှတ်မိထားမယ်เนาะဆရာမတို့ကပထမတက်တာဟာဘာပါဒုတိယဘာပါလို့အသေးစိတ်ပြောဖို့အချိန်မရှိဘူးဒီလောက်ကလေးပဲသားတို့သမီးတို့ဟလာဓမ္မမိတ်ဆွေတို့ဒါလေးကိုမှတ်ထားလိုက်ရင်လုံလောက်ပြီပေါ့เนาะအဲ့တော့ဒီနေရာမှာစင်ကျင်တဲ့နေရာမှာပထန်းဆိုတာဘာလဲလို့ပြောတဲ့အခါပထန်းကိုခုနပြောတယ်အမျိုးမျိုးအစားအစာမြန်ပြတော့အကြောင်းကြီးလို့ပြောထားတဲ့နေရာမှာကျေးဇူးတော်ရှင်မြတ်စွာဘုရားဘယ်လိုစင်ကျင်အရင်ဆုံးမိမိရဲ့ခန္ဓာကိုစင်ကျင်တယ်။နော်မိမိရဲ့ခန္ဓာအကြောင်းကိုစင်ကျင်တယ်။မိမိရဲ့ခန္ဓာဆိုတာဒါစကားပါဠိစကားလုံးဆန်သွားပြီပေါ့။တကယ်တော့မိမိရဲ့ဒီရထားတဲ့ဒီကိုယ်ကြီးကိုဒီကိုယ်ကြီးမှာကိုယ်ပဲတသက်ရှိတာမဟုတ်ဘူး။ကိုယ်လည်းရှိတယ်။ရုပ်ကြီးတသက်ရှိဟဲ့လားကိုယ်လို့ပြောတဲ့နေရာမှာရုပ်တရားလည်းရှိတယ်။ဒါရုပ်တရားဆိုတာဒီခန္ဓာကိုယ်ကြီးအနေနဲ့ဒါကတော့နော်ပြီးရင်အခုဆရာမစကားပြောနေတယ်။သိနေတယ်ဆိုတာစိတ်မရှိဘဲနဲ့မရအောင်။နော်စိတ်ကဘလို့ပြောကျင်နေဆိုတဲ့အတိုင်းပြောတဲ့အတန်ဆိုတာထွက်လာဒါဆိုရင်ဒီမိမိရဲ့ဒီရုပ်တရားနံတရားတွေတနည်းအားဖြင့်နံဆိုတာစိတ်လဲပါတယ်အဲ့ဒီစိတ်တွေမှာမှကောင်းအောင်ဆိုးအောင်မျိုးစုံဆိုတာချေလေတဲ့သဘောကိုစေတသိက်လို့သုံးတယ်အဲ့တော့လွယ်လွယ်ပြောလို့ရှိရင်တတ္တဝါတိုင်းမှာလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်မြမာတွေပဲဖြစ်ဖြစ်အပယ်လေးပုံသားဆိုတော့တရိစ္ဆာန်တွေပဲဖြစ်ဖြစ်ငရဲသားတွေပဲဖြစ်ဖြစ်ပြိတ္တာအတုရကယ်တွေပဲဖြစ်ဖြစ်30နဲ့တပုံလုံးမှာရှိကြတဲ့တတဝါဒီမှာရှိကြတဲ့ယုတ်တရားနံတရားတွေเนาะတနည်းအားဖြင့်ပြောရင်အဲ့ဒီယုတ်တရားနံတရားတွေခဏထောင်းမြတ်စွာဘုရားသည်မိမိရဲ့ယုတ်တရားနံတရားတွေမှာအကြောင်းနဲ့အကျိုးဆက်ဆက်ပြီးဖြစ်နေတဲ့သဘောတွေကိုစင်ကျင်တယ်စင်ကျင်တဲ့နေရာမှာအကျိုးတွေကိုဖြစ်စေနိုင်တဲ့အကြောင်းတရားတွေထဲမှာစွန့်ရည်တက်တည်တွေပါပါနေတယ်ဒါဆိုရင်အဲ့ဒီလိုအကျိုးကိုဖြစ်စေတဲ့အကြောင်းတရားပေါင်းပြီးအကျိုးတစ်ခုမှာအကြောင်းတစ်ခုတည်းရှိတာမဟုတ်အကြောင်းပေါင်းအများကြီးရှိတယ်အဲ့တော့အကြောင်းပေါင်းများစွာတွေကဘယ်အကျိုးတွေကိုထုတ်လုပ်တယ်လဲဒါတွေကိုမိမိရဲ့ယုံနဲ့ခန္ဓာမှာအရင်ဆုံးစင်ကျင်တော်မူတယ်အဲ့ဒီလိုစင်ကျင်ပြီးတော့မှကိုသိတဲ့စင်ကျင်တဲ့တရားကိုပြန်ပြီးတော့ဟောကြားတာเนาะအဲ့တော့လောလောဆယ်မှာအဲ့ဒီလိုစင်ကျင်တဲ့သရုဒ္ဓတတ္တဟအချိန်တုန်းကဟိုပထမတတ္တဟရဲ့ဟလာမတုန်းကပန္လင်္ဂတတ္တဟလို့သုံးတယ်เนาะဟလာဘောရီဘေနဲ့ရွှေပလင်ချေးရင်မှာကျေးဇူးတော်ရှင်မြတ်စွာဘုရားအလောင်းတော်ဘုရားမဖြစ်ခင်တည်းကဟလာတမလင်ကိုထိုင်ပြီးတော့ဒီတရားဖျားမဖြစ်မချင်းဒီထက်ဝယ်ဖွက်ခွေကိုမဖယ်ဘူးဆိုပြီးတော့ဘောရီဘင်နဲ့ရွှေပလင်ချေရင်မှာဒီထက်ဝယ်ဖွက်ခွေထိုင်နေတဲ့ဒါကိုပလင်လို့သုံးတယ်နော်ပလင်ကတတ်တာဟာလို့ဒါကြောင့်သုံးတယ်ထက်ဝယ်ဖွက်ခွေထိုင်နေပြီးတော့ဒီမိမိရဲ့ယုတ်တရားနန်တရားတွေကိုပဲနော်ညင်အောင်ရှုရင်းနဲ့နောက်ဆုံးမမြဲတဲ့သဘောတွေဒီယုတ်တရားနန်တရားတွေမှာဖြစ်ချင်းပြက်ချင်းနေတဲ့ဒလဆက်နှိမ့်ဆက်နေတဲ့သဘောတွေဒါဒီသဘောတွေအလုံးကကိုမဖြစ်ချင်တာတွေလည်းဖြစ်နေတယ်ကိုဖြစ်ချင်တာတွေလည်းမဖြစ်နိုင်တာတွေအများကြီးသွားတွေ့တယ်အဲ့ဒီသဘောကိုပဲစာလို့ပြောတော့အနိစ္စသဘောဒုက္ခသဘောအနတ္တသဘောဒီယုတ်တရားနံတရားတွေကိုဉာဏ်နဲ့ဝိပဿနာဉာဏ်တော်နဲ့ရှုရင်းရှုရင်းနဲ့အဲ့ဒီလိုသဘောတွေကိုသိရှိသွားတဲ့အခါမှာမိမိရဲ့ခန္ဓာထဲမှာရှိတဲ့မကောင်းတဲ့နံတ္တိတနည်းအားဖြင့်အကုသိုလ်တရားစုတွေပယ်လိုက်နိုင်ပြီးတော့နောက်ဆုံးကိလေသာတွေကင်းစင်ပြီးတော့ဖရာအဖြစ်ကိုရောက်ရှိသွားတယ်အဲ့တော့ဖျားပြစ်ကိုရောက်ရှိသွားတဲ့အချိန်ကမဟာတက္ကရတရားတော်ကဆုံလာပြည့်နေ့အဲ့ဒီအချိန်မှာဖျားပြစ်ကိုရောက်ရှိသွားတယ်ဆိုတာဒါအဘိဓမ္မာသဘောဆိုတာဒီရဲ့ဖြစ်စဉ်သဘောတွေကအသေးစိတ်ယုတ်တရားနံတရားတွေရဲ့ဖြစ်စဉ်သဘောတွေကရှိပြီးသားအဲ့ဒီသဘောတွေကိုတော့သားတို့သမီးတို့ဟလာဓမ္မမိတ်ဆွေတို့အနေနဲ့သိဖို့ဆိုတာကတော့အဘိဓမ္မာဆိုတာသင်ရအောင်ပါအဲ့တော့လောလောဆယ်ဒီဖြစ်စဉ်လေးကိုပြောမယ်ဆိုရင်အဲ့ဒီလိုဖျားပြစ်ကိုရောက်ရှိသွားတယ်ဖျားပြစ်ကိုရောက်ရှိသွားတဲ့နေရာမှာဖျားဖြစ်ပြီးတော့ပြန်ပြီးတော့ဖျားရှင်နိုင်ဟောတာရှိတယ်လေမကောင်းမှုသမ ्या ကိုမပြုနဲ့ကောင်းတာတွေကိုပြုလုပ်ရမယ်ဆိုတော့ကောင်းမှုဆိုတဲ့ကုသိုလ်တွေကိုစောင့်ထားပါလို့ပြောတဲ့နေရာဘာလို့စောင့်ထားလဲဆိုတော့ကုသိုလ်ဆိုတာဒီအကုသိုလ်ကိုပယ်တတ်တဲ့သဘောရှိတယ်။အဲ့တော့ဆရာမတို့ရဲ့တန်တန်းမှာအကုသိုလ်တရားဆိုတာဟိုအသေးစိတ်နာမည်နည်းနဲ့မပြောလိုချင်တတ်တဲ့သဘောတွေရှိလာတယ်။မကျေနပ်တဲ့သဘောတွေရှိတယ်။မနာလိုတာတွေရှိတယ်။ဝန်တိုတာတွေရှိတယ်။အဖြစ်ပြီးတော့မှမဟုတ်တာတွေလုပ်ပြီးတော့ငါနဲ့မှားလေခြင်းဆိုတာတွေဖြစ်တတ်တယ်။အဲ့ဒီတရားမှန်တဲ့ရွေးဒီကောင်းချိုးပြုတာတွေတခုမှမရှိဘူး။ဒါကြောင့်မကောင်းဘူးဖြစ်လာလို့ရှိရင်ကိုယ်အရင်ဆုံးပင်ပန်းနေပြီးရင်ကိုယ့်ရဲ့ဟာဒီတရားတွေကိုမထိန်းနိုင်ကိုတည်းဟူသောအကြောင်းကြောင့်သူများတွေလည်းဆင်းရဲတဲ့အဆင့်နေနောက်ဆုံးသူများဆင်းရဲအောင်လုပ်တယ်မကောင်းဘူးအဲ့ဒီအကျိုးအတိုင်းကိုကနောက်ထပ်မကောင်းတာတွေဆက်သွားနိုင်တဲ့အတွက်ကြောင့်မကောင်းတာအမှန်တမ်းများကိုမပြုတ်လေနဲ့လို့ပြောထားတာအဲ့တော့အဲ့ဒီမကောင်းမှုတရားတွေကိုဒီတိုင်းမပြုတ်ဆိုဒီတိုင်းနေလို့မရဘူးဖြစ်ရင်ဖြစ်မှန်းသိရမယ်ဖြစ်ပြီးရင်ဒါကိုဘာလုပ်ရမလဲဆိုဘယ်လဲလက်နဲ့နဲ့ဘယ်ဟာနဲ့ပယ်ရှားပလိုက်ရမယ်စင်ကျင်ရတယ်အဲ့ဒီတော့ပယ်ရှားပုံပယ်ရှားနေရကောင်းမှုကုသိုလ်တွေပဲရှိတယ်အဲ့တော့ကောင်းမှုကုသိုလ်တွေနဲ့မကောင်းမှုတွေကိုပယ်ရှားတဲ့အခါမှာမြတ်စွာဘုရားအလောင်းတော်သည်မကောင်းမှုတွေမှန်သမျှကို 背来那年嘛，骨头里嘛，生生的，明仔日起来天嘛，那说，老家当地也看你，比如背包我嘛没压着的呢，路苗短的呢，骨头老高的啦，骨头老多的，啊你老高的啦，骨头的嘛，生面上骨头的，没骨头的呗，啊你没骨头的嘛嘛，生面上的，阿拉还得没老多的，没个理想些的，他说我不听你拉没说，他说巴拉罗嘛的，喏阿拉阿拉。阿里买利息呢嘛嘛，阿拉年收阿拉还得买利息多哟。哎，阿古多嘞，公路本来难比多少，明明也赔呀也赔呀，屁股要洗多嘞钱嘛，年收赔呀也单单着嘛。嘛高木买的面爸妈没洗着，没洗着嘞着，老是呀高木的嘞爸妈没洗着呗呢，赔呀屁股要洗多嘞，赔呀屁股要洗多比多，明明也洗他嘞，阿年收那古多得呀也，阿就得呀，然后阿拉还得铺路动嘞，阿里得呀呢。地基里头的阿路工人多的，阿古多的工人多的，都保留新鲜味道。你到普拉达买白露说，你帮我阿用表皮你了。基里头的爸妈们是的，你帮我阿用表皮了你了，半年加得着哈。阿里钱中啊，明明有人看那里，将就实实的都保培养么新鲜来的。比如茱莉亚得着哈，阿里嘛培养些多木的，地保里边呢学不灵过。没没多面试呢，深深记得他，接受洗的，第二号啊，张表皮了，第半张有啊，张表皮了，啊，不话面说嘛哦，好了，八十米的撇开呀嘞，雷阿的钱呢，可把这灯笼撇开呀，都没撇到第二号来的，接受洗吧嘞，所谓了，没没多面试呢，困难你的，阿你没得得得哈，毕竟困难老老，第八零阿得得哈呢，阿你没得得得哈家嘛，困难老老，十年抓皮了你的，阿老性格嘛得得哈。阿里一千天，明明也有人看那里哟。阿早就实实的，第八天的亚罗说没神经的。阿里苦石头他得着下来要了，免耍皮呀个。明明也单单嘛是的，有的呀难的呀的，骗的那里阿早来下的。阿早对阿早的来不露皮的来说，明明也看到啥差别了？老家鸡，阿罗嘛老家鸡嘛是的面多得着话人嘛，像你的有人看那里，比你太那里呀。但没得是亚维图公路呢，年年都得新建的一段，地内亚嘛，啊，长得亚欧的，面上最是拉的一边，啊，旧的亚欧的最拉，哎呦，二路新建的，石头塔得着哈嘛，啊，酷，有的亚南的亚的也长，这里亚边罗盖也长，喏，罗盖路东面看嘛，罗盖的东巴西面，喏，哪里嘞？地步路来，那那里。罗嘎鸡嘛，大陆的米肉嘞，加不嘞嘛，喏，罗嘎鸡，东巴算，南巴这个，奥嘎达，罗嘎，南巴那个，达达罗嘎，南巴东啊，丁卡拉罗嘎，罗嘎以东巴系列就加不嘞嘛，阿里嘛，奥嘎达罗嘎苏拉。大家话哩，你睇呀，崩塌呐！头东西呢，就崩了东西，东西就崩塌那里啊！古，我家大老家路东咯，啊，被雷崩，这三年呢，我爷都我爷大哩，死的崩塌呐！这三年别家哩，啊，都是给人呢，啊，被雷崩塌呐！我下马路呢，叫做路崩塌呐，比那地呢，那地超车，比别马哩呢，别马崩那些，啊，这些古地界喏，比的马说等下马嘞，喏。他讲都是崩塌那乌嘎达罗嘎，比都是的崩嘛，地势里的，搭着瓦苗，都是呢的崩大苗咯，搭着罗嘎路东的。哎咯，地的坡里也的坡洼里哦，三马路古，对半边伢里呢，你拉没说嘞，搭着瓦水，都是的崩哪里的嘛，对半边伢心里追了，路崩哪里追的，比都罗都是山里追没，在哪里罗都罗没追难的哟。喏，古说奶奶爸爸，阿拉。古克斯卡呢，都喏布拉罗嘎巴尼都呢，把这水里的野里他皮打乌苏噜啦，他里罗奶奶爸爸都罗追来了，是哩。给，你说皮阿罗，达达瓦里，都是呢达波嘛，达达瓦里不老是的嘞，达达罗嘎嘞地。毕业，阿里达达瓦路表嘞一撮脚，阿得是微博，阿得是嘞达达瓦里哟，都是的布塔那苏嘞一撮脚，好啦，艾克里的苏阿带呢你啦，艾克里的阿带的，我噶达罗嘎嘞，就克里你嘞追的嘞。奥卡达罗嘎的，三马路尼尼的 ，A 尼巴利亚的，奥卡达罗嘎的，而奥卡达罗嘎的嘛，所以提都是个崩塌那嘛，巴黎天下系的列路进来，小数的都包的亚的是，好比喏，哦，搭着瓦路东那边数的呀，阿得是啦， အသက်ရှိတဲ့တတ္တဝါတွေမှာဘာတွေရှိတယ်လဲလို့ပြောလိုက်တော့ခုနပြောတဲ့ရုပ်ကြီးလဲသဘောလဲရှိတယ်လို့အခုပြောနေတာတွေနားလဲတယ်သိနေတယ်ခံစားချက်တွေအပါဝင်တဲ့နံဆိုတဲ့သဘောတရားတွေလည်းရှိတယ်ဒါဆိုရင်ဟာဒီတတ္တဝါတွေနေထိုင်တဲ့32ဘုံဌာနဆိုတဲ့ရုပ်တရားကြီးတွေလဲထာဝရမြဲမနေဘူးအချိန်တစ်ခုသူဖြစ်ချိန်တိုင်းဖြစ်ပြီးလို့ရှင်ပြက်ချိန်တိုင်းပြက်သွားတတ်တဲ့သဘောရှိတယ်။တတ္တဝါတွေလို့ပြောနေတဲ့32ဘုံသားတွေကြည့်ရင်လေယုတ်တရားနံတရားတွေဒီအစင်ထာဝရတည်မြဲတယ်ဆိုတာဘာမှမရှိဘူး။ဖြစ်တဲ့အကြောင်းတွေရှိနေဖြစ်နေမယ်။အဲ့ဒီအကြောင်းတွေကုံသွားရင်ပြက်သွားမှာပဲဆိုတော့အဲ့ဒီလိုဖြစ်ချင်းပြက်ချင်းနေတဲ့သဘောလေးတွေကိုဒါကိုသင်္ခါရလောကလို့တောင်းတယ်။ဒါကြောင့်သင်္ခါရလောကဆိုတာဒုနိုင်ဖြစ်တတ်ပြက်တတ်တဲ့သဘာဝဖြစ်တဲ့ယုတ်တရားနံတရားတွေကိုသင်္ခါရလောကဒါဆိုရင်ကျေးဇူးတော်ရှင်မြတ်စွာဘုရားသည်သရုတ်ထတတ်တာဟာယရနာဂရရွှေအိမ်တော်ရောက်တဲ့အချိန်မှာမိမိရဲ့ခန္ဓာကိုယ်ကိုအကြောင်းပြု၍လောကကြီးတစ်ခုလုံးလောကကြီးတစ်ခုလုံးလို့ပြောလိုက်ဒါတွေအကုန်ပါသွားပြီဟုတ်ပြီနော်ဩဃာသလောကတွေရောတတ္တလောကတွေရောသင်္ခါရလောကတွေအကုန်လုံးကိုဉာဏ်နဲ့ဆင်ကျင်လိုက်တဲ့အခါမှာအကြောင်းတွေနဲ့ဖြစ်လာသည်မြယုံ nant ခန္ဓာတွေမှာဖြစ်စေတဲ့အကြောင်းတွေရှိနေတယ်အကြောင်းနေရှိတဲ့၍အကျိုးတွေဖြစ်နေလိမ့်မယ်အကျိုးဖြစ်စေတဲ့ဒီဆ ्याम ဆိုရင်ဆ ्याम ရဲ့ဒီယုံ nant ခန္ဓာမှာဒီရထားတာလူဘဝလူခန္ဓာရနေတယ်အဆ ्याम နေတဲ့အိမ်ရှိမယ်ဒါတွေအကုန်လုံးဒီအကျိုးတရားတွေပဲအဲ့ဒါတွေမှန်သမျှဒီဆ ्याम ရဲ့အတိတ်တုန်းကလုပ်ခဲ့တဲ့အကြောင်းတွေလည်းပါနိုင်တယ်ခုပစ္စုပန်ကာလမှာပြုတ်လုထားတဲ့ထူထောင်ထားတဲ့အကြောင်းတရားတွေလည်းပါမယ်ဘယ်အကြောင်းတွေဘယ်အကြောင်းတွေကြောင့်ဒီလိုဖြစ်နေတယ်ဆိုတာလေးအထိနားလည်အောင်เนาะဒါစင်ကျင်ကြည့်နိုင်အောင်ဒီညံလေးရလာအောင်မြတ်စွာဘုရားကအရင်ဆုံးဒီပဋ္ဌာန်းဒေသနာတော်ကိုသရုတ်ထတ္တဟာယရဏဂရရွှေအိမ်တော်မှာစင်ကျင်တယ်စင်ကျင်တဲ့အခါမှာပဋ္ဌာန်းရေလို့ဖြစ်လာတဲ့အထဲမှာအဘိဓမ္မာဆိုတာပါလာတယ်เนาะအဘိဓမ္မာဆိုတာအဘိဆိုတာတာလွန်ထုကဲသောဓမ္မတရားတော်အဲ့တော့ဖုရားသိရှိထားတဲ့တရားတော်တွေထဲမှာသရုတ်ထတ္တဟာမှာစင်ကျင်လိုက်တာဒီအလွန်ထုခဲ့သောတရားတွေအဲ့အလွန်ထုခဲ့သောတရားတွေမှာခုနလို32ဘုံဌာနတွေမှာလူတွေနဲ့တွေလူဘုံနဲ့နတ်ဘုံနဲ့အဲ့ဒီမှာလူသားတွေနတ်တွေတရစ္ဆာန်တွေဆိုတဲ့နာမည်အခေါ်ဝေါ်တွေမကောက်တကယ့်ထင်ရှားရှိတဲ့သဘောတွေအဲ့ဒီသဘောကတော့ခုဒါဆိုရင်ဆရာမလို့ပြောမယ်မိန်းမလို့ပြောမယ်နော်သာရသမီးတို့လို့ပြောမယ်ဒါပေမဲ့တကယ်ထင်ရှားရှိတာနာမည်တွေသာကွဲသွားမယ်မိမတွေယောက်ျားတွေကွဲသွားမယ်တကယ်ရှိတာဆရာမမှရှိနေတာလေယုတ်တရားနံတရားပဲသာရုသမီးတို့မှရှိနေတာရောယုတ်တရားနံတရားဒါတော့အတူနေမှာပဲဒါပေမဲ့ကိုလုတ်ထည့်တဲ့အကြောင်းတွေပေါ်မူတည်ပြီးတော့ယုတ်နံမှာလဲပုံသဏ္ဍာန်တွေမတူတာတွေရှိမယ်เนาะဒါတွေကတော့အဘိဓမ္မာဆိုတာဒါပဲတာလွန်ထုခဲ့တဲ့သဘောမှာဆရာမရဲ့ယုတ်အစင်းနဲ့သာရုသမီးတို့ယုတ်အစင်းမတူနိုင်ဘူးဆရာမရဲ့ညီကိုမောင်နှမတွေနဲ့လည်းဆရာမနဲ့တူချင်းမဘာလို့လဲလုတ်ခဲ့တဲ့အကြောင်းတွေမတူခဲ့တဲ့အတွက်ဒါကြောင့်တဦးတုံးစင်းနဲ့ညီအမရင်းဖြစ်နေအောင်တော့တယောက်ကညံရည်ကောင်းတယ်တယောက်ကညံရည်မကောင်းတယောက်ကရုပ်ချောတယ်တယောက်ကရုပ်မချောဘူးတယောက်ကဟာလာပညာသင်လို့တက်လွယ်တယ်တယောက်ကပညာသင်လို့မတက်လွယ်ဘူးတယောက်ကအရွယ်တွေရောက်လာကြတော့လေတယောက်ကစီးပွားရေးအဆင်ပြေတယ်တယောက်ကစီးပွားရေးအဆင်မပြေဘူးဒါတွေဘာတွေကွဲနေသလဲဒါတွေကအကြောင်းအကြောင်းတွေရှိတယ်ဆိုအဲ့ဒီလိုအကြောင်းတွေအထိထုခဲ့တဲ့အကြောင်းတရားတော်တွေကိုလေ့လာတာအဘိဓမ္မာလို့တောင်းတယ်။အဲ့တော့အဘိဓမ္မာအနေနဲ့ပြောရင်အဘိဓမ္မာဒီ9ကျမ်းတော့ရှိတယ်။အဲ့ဒီအဘိဓမ္မာ9ကျမ်းဆိုတာခုအနေနဲ့နာမည်ပြန်တက်တာ။ကျေးဇူးတော်ရှင်မြတ်စွာဘုရားတော်အဲ့ဒီသရုတ်ထတတ်တာဟာအချိန်မှာစင်ညင်နေတဲ့အချိန်မှာခုဒါနာမည်ပြန်တက်တဲ့အခါမှာအဘိဓမ္မာ9ကျမ်းထဲမှာနောက်ဆုံးကျမ်းဒီပဋ္ဌာန်းကျမ်းပဲ။ခုဆရာမတို့ကအဲ့ထက်ကပဋ္ဌာန်းအကြောင်းဆရာမတို့ကလေ့လာမယ်ဆိုတော့ခုအဘိဓမ္မာအနေနဲ့ပြောတဲ့အခါမှာဒီမှာသာရုသမီးတို့ဒီမှတ်စုလေးမှာကြည့်မယ်ဆိုရင်ဒီနေရာမှာစင်ကျင်ခိုက်ထူးခြားချက်ဆိုလေးတွေ့လိမ့်မယ်တွေ့တာအဲ့ဒီမှာကြည့်လိုက်အဘိဓမ္မာ9ကျမ်းဝဲဆိုတဲ့စကားလုံးလေးမြင်လာတော့9ကျမ်းကိုသိကျင်မှာပဲဒါကြောင့်ဆရာမအမှတ်စုစာအုပ်လေးအနေနဲ့စာမျက်နှာ3မှာအဘိဓမ္မာ9ကျမ်းရဲ့နာမည်လေးထည့်ပေးထားတယ်တွေ့သလားအဲ့ဒီမှာနံပါတ်1ကဓမ္မသင်္ကနီတွေ့လားဓမ္မသင်္ကနီကျမ်းနံပါတ်2ကဝိဘင်းကျမ်းနံပါတ်3ကဓာတုကထာနံပါတ်4ကကထာဝိတုနံပါတ်5ကပုဂ္ဂလပညာနံပါတ်6ကယမိုက်နံပါတ်9ကပဋ္ဌာန်းဟုတ်ပြီနော်အဲ့တော့ခုဆရာမတို့လေ့လာမယ်ပဋ္ဌာန်းဒီအဘိဓမ္မာတရားထဲမှာပါတယ်ဆိုတာသိရတယ်